ထိုင်းငါးပန်းဆက်လီပေါ်မှာဖမ်းမိထားသူတွေမှာဒီအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေစေရှိပြီးတော့ဖမ်းထားတဲ့ဒီမြန်မာရောထိုင်းနိုင်ငံသားအလုံးကောင်းမွန်မွန်ရှိပါတယ်လို့မြန်မာစစ်ကောင်စီကနေပြီးတော့သတင်းထုတ်ပြန်ပြောဆိုပါတယ
်ကျွန်တော်အနေနဲ့ထိုင်းနိုင်ငံဘက်တို့တရားဝင်အကြောင်းကြားထားပြီးဖြစ်ပါတယ်သူတို့နဲ့အတူကျွန်တော်တို့လက်နက်ခံရမဟုတ်တဲ့အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်နေတဲ့ပစ္စည်းများတွေ့ရှိရတဲ့အတွက်စစ်စေးလျက်ရှိပါတယ်ဖမ်းဆီးရမိတဲ့မြန်မာအမျိုးသား29ဦးထိုင်းအမျိုးသား4ဦးတို့ဒီလည်းကောင်းမွန်စွာရှိနေကြောင်းပြောကြားလိုပါတယ
်ထိုင်းငါးဖမ်းတင်မောဖမ်းဆီးရမိတဲ့ပုံမှာထိုင်းနိုင်ငံရနှောင်းမြို့မှာရှိတဲ့25ဖမ်းလုပ်ငန်းတာဝန်ရှိသူတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားတာဖြစ်ပါတယ်ဖမ်းမိသူတွေမှာအချမ်းဖက်အဖွဲ့တွေနဲ့ဆက်နေတဲ့အထောက်အထားတွေတွေ့ရလို့ဆိုပြီးတော့ဘယ်အဖွဲ့စည်းဆိုတာနဲ့ဘလို့အထောက်အထားတွေလဲဆိုတဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကမပြောပါဘူး။နိုဘာလ30ရက်နေ့ကကော်တောင်းမြို့နယ်မြန်မာရေပိုင်တဲ့အတွင်းငါးခိုးများနေတဲ့ထိုင်းငါးဖမ်းတမောက်ကိုမြန်မာရေတပ်တင်မောကထောက်လန်းဖမ်းဆီးရမိတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဖြစ်စဉ်မှာထိခိုက်သေးဆုံးမှုမရှိဘူးလို့လည်းစစ်ကောင်စီပြောခွင့်ရသူကပြောပါတယ်။ထိုင်းငါးဖမ်းတမောတွေကိုပြစ်ခတ်ဖမ်းဆီးတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကကနေဦးပိုင်းမှာငင်းဆန်ထားတယ်လို့ပဲအခုထုတ်ပြန်ချက်ထဲမှာလည်းပြစ်ခတ်တယ်ဆိုတာကိုမပြောဘဲနဲ့အချက်ပေးမီးပြပြီးတော့ရပ်တန့်စီခဲ့တယ်လို့ပဲဗိုလ်ချုပ်ဆောင်မင်းထွန်းကပြောဆိုထားပါတယ်